မင်္ဂလာပါရှင်ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်အာနာတီမြဲအောင်စွမ်းဆောင်နိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကဂူကြီးတင်ဆက်ထားပါရရှင
်။အခုဆိုရင်ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ဦးဆောင်တဲ့တက်မတော်ဟာနိုင်ငံတော်သမ္မတနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒုံဆန်းစုကြည်နဲ့လူပေါင်းများစွာကိုဖမ်းဆီးပြီးအာဏာသိမ်းအုပ်ချုပ်ခဲ့တာရက်ပေါင်း40ကျော်ရှိခဲ့ပါပြီ။ဒီဖြစ်ရပ်နဲ့ပတ်သက်ရင်ဆက်အာဏာသိမ်းမှုအထမြောက်သွားတယ်လို့ဆိုနိုင်ပေမဲ့အာဏာသိမ်းမှုအောင်မြင်သွားတယ်လို့တော့မဆိုနိုင်သေးပါဘူး။အကြောင်းကတော့အာဏာရယူပြီးနောက်ရက်ပေါင်း40ကျော်လာတဲ့အချိန်အစိုးရရန်တရာပုံမှန်လည်ပတ်အောင်မစွမ်းဆောင်နိုင်သေးတာနိုင်ငံတကာအသိမှတ်ပြုမှုရမလာသေးတာလက်ရှိနိုင်ငံအနှံ့ဖြစ်ပေါ်နေတဲ့တိုင်းသားပြည်သူလူထုကြီးတရက်လုံးရဲ့အာဏာရှင်ဆန့်ကျင်ရေးအကြမ်းမဖက်တဲ့ငြိမ်းချမ်းစွာဆန္ဒပြမှုကြီးကိုငြိမ်ဝတ်သွားအောင်မစွမ်းဆောင်နိုင်သေးတာစတဲ့အချက်တွေရောက်ပဲဖြစ်ပါတယ်။ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ဟာသူ့ရှေ့ကစစ်အာဏာရှင်ဗိုလ်ချုပ်ကြီးတွေလိုနိုင်ငံအာဏာကိုဆွဲဆွဲမြဲမြဲချုပ်ကင်ပြီးအာဏာရယူအုပ်ချုပ်မှုအောင်မြင်အောင်စွမ်းဆောင်နိုင်ပါမလားဆိုတာအတော်လေးစိတ်ဝင်စားဖို့ကောင်းတဲ့ကိစ္စပါ။
ပြီးခဲ့တဲ့မက်ရှလာ17ရက်နေ့မှာလုပ်တဲ့စေုပ်ချုပ်ရေးကောင်စီအစည်းအဝေးမှာတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဆေးရုံတွေပြန်ဖွင့်နိုင်အောင်လုပ်ဖို့ဗန်းတွေပြန်ဖွင့်နိုင်အောင်လုပ်ဖို့စီကံမလိုက်နာတဲ့ဗန်းတွေကိုအရေးယူဖို့ကျောင်းတွေပြန်ဖွင့်နိုင်အောင်လုပ်ဖို့လမ်းညွှန်ခဲ့ပါတယ်။ဒီမတိုင်ခင်မက်ရှလာ10ရက်နေ့ကလုပ်ခဲ့တဲ့စစ်ကောင်စီအစည်းအဝေးမှာလည်းအဲ့ဒီအချက်တွေအပြင်ရန်ကုန်မန္တလေးရထားပြေးဆွဲမှုစတင်ဖို့ကိုလည်းလမ်းညွှန်တာတွေ့ရပါတယ်။သူ့လမ်းညွှန်ချက်ဆိုလိုရင်းတွေကတော့အစိုးရရန်နီယာတွေကောင်းကောင်းမလဲပတ်နိုင်သေးဘူးလဲပတ်အောင်လုပ်ပါလို့ဆိုလိုက်တာပါတကယ်လက်တွေ့မှာလဲမြန်မာနိုင်ငံထဲကဆရာဝန်ကျန်းမာရေးဝန်ထမ်းအများစု CDM လုတ်ထားကြလို့အစိုးရစေယုံစေကန်းတွေမဖွင့်လင်းနိုင်ပါဘူးစစ်ကောင်စီဘက်ကအနုနီးနဲ့စေယုံတာတစ်မျိုးအကြမ်းနီးနဲ့ချင်းချောက်တာတစ်ပုံလုပ်ပေမဲ့မအောင်မြင်ပါဘူးအခုမက်ရှလာ12ရက်နေ့ကစမြို့ကြီးတချို့မှာ CDM ဝင်နဲ့သူတို့ကခေါင်းဆောင်လို့ယူဆရတဲ့ဆရာဝန်ကြီးတွေကိုဖမ်းဆီးတာဆေးရုံဝင်တဲ့ကလူနာတွေကိုဖယ်ရှားတာစပြီးလုပ်နေတာတွေ့ကြရပါတယ်။ဘဏ်လုပ်ငန်းတွေလည်းအလားတူပါပဲ။ဗဟိုဘဏ်ကဖွင့်လှစ်ဖို့အကြိမ်ကြိမ်ညွှန်ကြားနေတဲ့အချိန်ပုဂ္ဂလိကဘဏ်အားလုံးတညီတညွတ်ထဲပိတ်ထားကြပြီးအများပြည်သူလစာနဲ့ငွေထုတ်ယူနိုင်ဖို့ ATM ဆက်တွေထဲငွေဖြည့်သွင်းပေးတာနဲ့လုပ်ငန်းတချို့ကလွှဲရင်ကျန်တာတွေအားလုံးရပ်ဆိုင်းထားပါတယ်။စစ်တပ်ပိုင်မြဝတီဘဏ်ကဖွင့်ပေမဲ့ငွေထုတ်ယူသူများလွန်းလို့ထုတ်မဲ့ငွေသားပမာဏကိုကန့်သက်တာလူဦးရေကန့်သက်တာလို့တလို့ဘဏ်ဖွင့်ချိန်မတိုင်ခင်ပိတ်နေရတဲ့အနေအထားရောက်နေပါတယ
်။အားလုံးသိကြပြီဖြစ်တဲ့အတိုင်းမလ10ရက်နေ့တုန်းကတော့ဝန်တန်းဦးရေ600ကနေ800ကြားမိသားစုဝင်တွေထောင်ထဲချီရှိနေတဲ့ CDM ဝင်နေတဲ့ရန်ကုန်မလှကုန်မီးရထားဝင်းကိုရဲနဲ့စစ်တပ်ကဝင်စီးပြီးအငိမ့်စားစက်ကောင်းမောင်းသမားတွေကိုဖမ်းဆီးခေါ်ဆောင်သွားပါတယ်။အဲ့ဒီတနေ့လုံးကြံဝန်တန်းအနေနဲ့မိသားစုဝင်တွေမိရထားဝင်ကနေစွန့်ခွာထွက်ပြေးကြရပါတယ်ဒီလိုရထားထွက်ဖို့အင်အားသုံးတဲ့လုပ်ရမျိုးလုံခြုံရေးတပ်ဖွဲ့ဝင်တွေကမန္တလေးမှာလုခဲ့ပြီးပါပြီဒါပေမဲ့ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်လိုလားသလိုရန်ကုန်မန္တလေးရထားပြေးဆွဲဖို့လုပ်နိုင်မလားဆိုတာကတော့သိမသိကြပါဘူးအလားတူပြည်သူလူထုကြီးရဲ့ဆန့်ကျင်အာခံမှုတွေကြောင့်အာဏာပိုင်တွေဟာအခြေခံအကျဆုံးရက်ကွက်ကြေးရွာအုပ်ချုပ်ရေးမှုခန့်အပ်တာအုပ်ချုပ်ရေးလုပ်ငန်းတွေလည်ပတ်နိုင်အောင်တော့မလုပ်နိုင်သေးပါဘူးလက်ရှိအခြေအနေတစ်ခုလုံးကိုသုံးသပ်ကြည့်ရင်အစိုးရရန်နေရကောင်းကောင်းမွန်မွန်လေပတ်နိုင်တာမတွေ့ရသလိုနောင်ဘဲချင်းလေပတ်လာနိုင်မလဲဆိုတာကလည်းမခန့်မှန်းနိုင်သေးပါဘူ
းစစ်ကောင်စီကိုနိုင်ငံတကာအသိမှတ်ပြုမှုရဖို့ကိစ္စကတော့ပိုပြီးခက်ခဲပုံပေါ်ပါတယ်ပြည်ရင်းမှာစစ်တပ်နဲ့ရဲကဆန္ဒပြပြည်သူတွေကိုရဲရဲဆက်ဆက်ပစ်ခတ်တက်ပြက်ရိုက်နှက်ဖမ်းဆီးတာတွေနိုင်ငံရေးသမားတွေကိုဖမ်းဆီးပြီးအလောင်းမဲပြန်ပေးတာတွေပြည်သူတွေပိုင်ဆိုင်တဲ့အိုးအိမ်ကားစိုက်ကယ်စပေးစိုက်ကားပန်းအိုးမချံထင်တိုင်းဖြက်စီးပြနေတာတွေကလည်းစစ်ကောင်စီကိုနိုင်ငံတကာအသိမှတ်ပြုမှုရဖို့ကိစ္စပိုးပြီးဝေးကွာလေးဖြစ်လာနေတာတွေ့ကြရပါတယ်။အရင်ကပြည်ရင်းရေးဆိုဝင်မဆွက်ဘူးလို့ဆိုကြတဲ့အာဆီယံနိုင်ငံတွေထဲမှာတော့စရုပ်ချုပ်ရေးကောင်စီကိုအသိမှတ်ပြုပါတယ်ဆိုတာမျိုးထုတ်ဖော်ပြောဆိုဖို့ဝင်လေးနေကြတာကြောင့်နိုင်ငံတကာအသိမှတ်ပြုမှုကိစ္စမှာလည်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အောင်မြင်မှုရမနေပါဘူး။တိုင်းပြည်ငြိမ်ဝှက်ပြည်ပြားရေးဆောင်ရွက်ရမှာလဲဒီနည်းအတိုင်းပါပဲပြည်သူတွေရဲ့ဆန္ဒပြပွဲတွေကိုလူတွေတည်ဆုံးသည့်အထိစစ်ကောင်စီကရဲရဲဆက်ဆက်ကြမ်းကြမ်းတမ်းတမ်းနေ့စဉ်ရက်ဆက်ဖြိုခွဲနေပေမဲ့ဆန္ဒပြပွဲတွေဟာမြို့အတော်များများမှာဆက်ပြီးဖြစ်ပွားနေစေအာဏာသိမ်းမှုကိုဆက်ပြီးအန်တုဆန့်ကျင်နေစေပါရန်ကုန်လိုစီးပွားရေးမြို့တော်ကြီးမှာလူတွေစုဝေးနိုင်တဲ့စုလီမြေနီကုန်းလှဲတဲ့ဧရိယာတွေမှာ လုံခြုံရေးတွေချထားသလိုအမေရိကန်တန်ယုံ၊ဂျပန်တယုံ၊အင်ဒိုနီးရှားကုလတန်ယုံလမ်းတွေကိုလည်းအရင်အတားတွေနဲ့ပိတ်ဆို့ထားတာတွေ့နိုင်ပါတယ်။အလားတူလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့အလွယ်တကူလာရောက်ပစ်ခတ်နှိမ်နင်းတာမလုပ်နိုင်အောင်ပြည်သူလူထုဘက်ကလည်းရက်ကွက်ပေါင်းများစွာလမ်းပေါင်းများစွာကိုအကာအရန်ပေါင်းစုံနဲ့ပိတ်ဆို့ထားကြပါတယ်။ပြောရရင်ရန်ကုန်မြို့ကြီးဟာပိတ်ဆို့မှုပေါင်းများစွာရှိနေပြီးရုံးလုပ်ငန်းတွေနဲ့စီးပွားရေးတွေပုံမှန်မလဲပတ်နိုင်ဆန္ဒပြပွဲတွေနေ့စဉ်ရက်ဆက်ပေါ်ပေါက်နေပွဲရှိပြီးစစ်ကောင်စီဘက်ကအလွယ်တကူငြိမ်ဝှက်ပြပြသွားအောင်နှိမ်နင်းနိုင်မယ့်အခြေအနေမျိုးတော့ရှိမနေသေးပါဘူးဒီအချက်တွေအားလုံးဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အာဏာတည်မြဲရေးကိုအဆုံးဖြတ်ပေးနိုင်မယ့်အစိုးရရန်နေရာပုံမှန်လဲပတ်မှုနိုင်ငံတကာအသိအမှတ်ပြုခံရမှုနဲ့ပုံမှန်ဆက်ဆက်ရေးထူထောင်နိုင်မှုဆန္ဒပြပွဲတွေကိုနှိမ်နင်းပြီးတိုင်းပြည်ငြိမ်သက်အောင်ဆွမ်းဆောင်နိုင်မှုဘယ်တခုမှမအောင်မြင်မှုရမနေတာတွေ့မြင်ရပါတယ
်အခြားတစ်ဖက်မှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာသူ့အမိတ်ကိုနာခံတဲ့ပြစ်ဆိုပြစ်သတ်ဆိုသတ်ဖမ်းဆိုဖမ်းရိုက်ဆိုရိုက်ဖျက်ဆီးဆိုဖျက်ဆီးအမိတ်နာခံလုပ်ပေးနေတဲ့စစ်တပ်ကြီးရှိနေပါသေးတယ်ဒီစစ်တပ်ကြီးကစစ်ဘုစစ်သားတွေအမိတ်နာခံနေသေးသည်သူ့ရည်မှန်းချက်ဖြစ်တဲ့သူ့အာဏာတည်မြဲရေးလုပ်ငန်းတွေကိုဆက်ပြီးအကောင့်ထဲပေါ်နေလိမ့်ဦးမယ်လို့ယုံကြည်ရပါတယ်ဒါပေမဲ့အခြားတစ်ဖက်မှာတော့စစ်တပ်ရဲ့လူထုအပေါ်ရဲဆက်ဆက်ပြစ်ခတ်သတ်ဖြတ်နှိပ်စက်တာတွေကိုအထောက်ထားမျိုးစုံရထားတဲ့နိုင်ငံတကာအသိုင်းအဝိုင်းစစ်တပ်ရဲ့ရဲဆက်မှုအပေါင်းကိုမျက်ဝါးထင်ထင်ကြုံနေရတဲ့ဝန်တန်းနဲ့တိုင်းသားပြည်သူတွေရဲ့ခိုင်မာတဲ့သံတိထံနဲ့ပြင်းထန်တဲ့အတုမှုကြီးရှိနေလေတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာသူ့ရှေ့ကစစ်အာဏာရှင်တွေနဲ့မတူပဲအာဏာတည်မြဲအောင်ခက်ခက်ခဲခဲရုန်းကန်လုပ်ကြရဖို့ရှိနေပြီးအောင်မြင်မှုရလိမ့်မယ်လို့လည်းပေကြပေါက်ပြောဆိုနိုင်တဲ့အနေအထားရှိနေသေးကြပါ Thank you.